Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါရှင်2016ခုနှစ်စက်တင်ဘာလ24ရက်စနေနေ့ညနေခင်း VOA စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ16နဲ့25တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါရှင်ဒီမှာအတန်းစမဒီကနေ့ညနေခင်းအတွက်အစီအစဉ်တွေကိုတင်ဆက်ပေးသွားမှာပါ
မင်္ဂလာပါစနေညနေခင်းသတင်းတွေကိုတော့နန်းလောင်နဲ့အတူကျွန်တော်ရန်နိုင်ကြီးညာပေးသွားမှာဖြစ်ပါတယ်စီးရီးယားနိုင်ငံလဲဖို့မြို့ကသဘုံတွေထိန်းချုပ်ထားတဲ့အပိုင်းကိုလေကြောင်းကနေတိုက်ခိုက်တာတွေစနေနေ့ကဇက်တိုက်ပြုတ်လုခဲ့ပြီးတော့အဆောက်အုံတွေအများပြားပျက်စီးသွားခဲ့ပါတယ်ပြည်သက်နိုင်ငံနီးမြို့အကြမ်းဖက်တိုက်ခိုက်မှုအတွင်းအသက်မသေးပဲကျန်ရစ်သူတွေနဲ့တည်ဆုံသွားသူတွေရဲ့မိသားစုဝင်တွေကိုပုံဟန်မင်းကြီးဖရန်စစ်ဒီကနေ့တွေ့ဆုံသွားဖို့ရှိပါတယ်ပါကစ္စတန်အီရန်လုံခြုံရေးဂိတ်တစ်ခုကိုအသေးခံဘုံခွဲတိုက်ခိုက်ခဲ့လို့လူ12ဦးသေဆုံးသွားခဲ့ပါတယ်ဒီလိုထိတ်တန့်ရောက်ဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုအခုညနေခင်းမှာကြားဖို့ရှိပါတယ်ဗျာ
ဟုတ်ကဲ့ပါရှင်သတင်းတွေပြီးမှသောတာရှင်တွေနားဆင်ကြရမှာကစစ်ပွဲတွေပြန်ဖြစ်နေတဲ့ကချင်ပြည်နယ်ကိုစစ်ပြေးဒုက္ခသည်တွေအရေးနဲ့ငြိမ်းချမ်းဖို့ဆောင်ဖို့အမေရိကန်သက်မှတ်ကြီးသွားရောက်မှာဖြစ်ပါရှင်
ဒါကြောင့်သူလာရောက်ကျင်းလာရင်မှန်ကောင်းပါလေ။ကျွန်တော်ကစ္စပီနယ်အတွက်ဒါမှမဟုတ်ကျွန်တော်တနင်္ဂနွေလို့အတွက်ဒါကောင်းတဲ့ဖြစ်စဉ်တွေဖြစ်တယ်လို့ကျွန်တော်လည်းအဲ့လို
ဒီခီးစဉ်ပေါ်အကောင်းမြင်မျှော်လင့်ချက်တွေနဲ့ကချင်ပြည်နယ်ဒီမိုကရေစီပါတီရဲ့ဥက္ကဋ္ဌဒေါက်တာတူးချာကပြောသွားခဲ့တာပါ။အပြည့်စုံကိုကြားခဲ့မှနားဆင်ကြရမှာပါ။ဒါ့အပြင်မြန်မာနိုင်ငံမှာကုလသမဂ္ဂလူ့အခွင့်ဆိုင်ရာမဟာမင်းကြီးရုံးွယ်ဖွင့်လှစ်ဖို့မြန်မာအစိုးရကိုကုလသမဂ္ဂအတွေ့အမှုချုပ်ဘန်ကီမွန်ကတိုက်တွန်းလိုက်တဲ့သတင်းကိုလည်းအခုညနေခင်းမှနားဆင်ကြရမှာပါ။အခုရင်ဆုံးတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုရဲနိုင်နဲ့နန်းလာတို့ကကြီးညာပေးသွားမှာပါရှင
်။စီးရီးယားနိုင်ငံလဲဖို့မြို့ကသဘုံတွေထိန်းချုပ်ထားတဲ့အပိုင်းကိုလေကြောင်းကနေတိုက်ခိုက်ထားပြီးစနေနေ့ကဇက်တိုက်ပြုတ်လုခဲ့ပြီးတော့ဒီတိုက်ခိုက်မှုကြောင့်အဆောက်အုံတွေအများပြားပြိုကျပျက်စီးသွားခဲ့ပါတယ်။တိုက်ခိုက်မှုကြောင့်25ယောက်ထပ်မင်းစနေနေ့ကသေဆုံးသွားခဲ့တယ်လို့လည်းဗြိတိန်ခြေစိုက်စီးရီးယားလူခွင့်ဆောင်ကြီးအဖွဲ့ကပြောပါတယ်။တောက်ကြနေတုန်းကတော့ရုရှားနဲ့စီးရီးယားဆွေရတက်တရဲ့လေကြောင်းတိုက်ခိုက်မှုကြောင့်ကလေးတွေပါဝင်လူ30ထပ်မင်းသေဆုံးသွားခဲ့ပါတယ်။စီးရီးယားဆွေရကအလေပုံမျိုးကိုပြန်ပြီးတော့တင်ယူနိုင်ဖို့အတွက်ထိုးစစ်တွေပြန်လည်စတင်သွားမယ်လို့ကြေညာလိုက်ပြီးနောက်ဗုဒ္ဓဟူးနေ့နောက်ပိုင်းကစတင်ပြီးတော့လေကြောင်းတိုက်ခိုက်မှုတွေတိုးလာခဲ့တာဖြစ်တယ်လို့မျက်မြင်သက်သေတွေကပြောပါတယ်။စီးရီးယားနိုင်ငံအတွင်းအပြစ်ခတ်ရက်စဲဖို့အမေရိကန်နဲ့ရုရှားတို့ကြားသဘောတူညီမှုရပြီးတပတ်နီးနီးလောက်အပြစ်ခတ်ရက်စဲခဲ့ပြီးတဲ့နောက်မှာအခုလိုလေကြောင်းတိုက်ခိုက်မှုတွေဖြစ်လာခဲ့တာပါ။လူနေရပ်ကွက်တွေနဲ့ White Helmet လို့ Helmet လို့ခေါ်တဲ့အကူအညီပေးရေးအဖွဲ့တွေအသုံးပြုနေတဲ့အဆောက်အုံတွေကိုပြစ်မှတ်ထားပြီးတော့လေကြောင်းကနေထိုးစစ်စင်အပြင်းထန်ပြုလုပ်နေတာဖြစ်ပါတယ်အခုလိုပြန်ပြီးဘုံကျဲတိုက်ခိုက်တာတွေကအပြင်းထန်ဆုံးတိုက်ခိုက်မှုတွေဖြစ်တယ်လို့လဲစီးရီးယားလူခွင့်ရဲ့အဖွဲ့ဝင်တဦးက AP သတင်းဌာနကိုပြောခဲ့ပါတယ်ခင်ဗျာ
အီရန်နိုင်ငံဆာလိုဟူဒင်ဒေသကလုံခြုံရေးကဲတခုကိုကာဒစင်းနဲ့အသေးကံဘုံခွဲတိုက်ခိုက်မှုတခုကြောင့်လူ12ဦးသေဆုံးသွားတယ်လို့အစိုးရတာဝန်ရှိသူတွေကပြောပါတယ်ဒီကနေ့စနေနေ့မနေ့ဘုံခွဲတိုက်ခိုက်မှုအတွင်းလူ23ဦးထပ်မံလဲဒဏ်ရာရသွားတယ်လို့အရာရှိတွေကပြောပါတယ်ဒီလို့ရအတွက်ဘယ်သူကမှသူတို့လက်ချက်ဖြစ်ကြောင်းပြောဆိုတာမရှိသေးပါဘူးဒါပေမဲ့လည်းအလားတူတိုက်ခိုက်မှုအတော်များများမှာတော့ IS အစိုးရအကြမ်းဖက်သမားတို့ကသူတို့ရဲ့လုပ်ရအဖြစ်ပြောဆိုဖူပါတယ်ရှင်
အမေရိကန်ပြည်ထောင်စုမှာအာဖရိကန်နယ်ပေါ်အမေရိကန်နိုင်ငံသားတို့ကိုတေလောက်တဲ့အထိပစ်ခတ်ခဲ့တဲ့ဖြစ်ရပ်အတွင်းမှာရဲကအမှတ်တမ်းတင်ထားတဲ့ဗီဒီယိုကိုနောက်ဆုံးမှထုတ်ပြန်ပေးသွားမှာဖြစ်တယ်လို့မြောက်ကယ်ရိုလိုင်းနာပြည်နယ်ရှာလော့တ်မြို့ရဲ့ရဲမှူးကြီးကပြောလိုက်ပါတယ်။ဘယ်ချိန်မှာထုတ်ပြန်မယ်ဆိုတာနဲ့ဘယ်တော့ထုတ်ပြန်မလဲဆိုတာသာဖြစ်ပြီးတော့ကျွန်တော်အနေနဲ့ဖြစ်စဉ်ကြီးတစ်ခုလုံးကိုထုတ်ပြန်တဲ့နေရာမှာအမျှော်အမြင်ရှိရှိနဲ့တေချာစနစ်တကျထုတ်ပြန်သွားခြင်းတယ်လို့ရှာလော့တ်မြို့ရဲမှူးကြီးကသတင်းစာရှင်းလင်းပွဲမှာပြောပါတယ်။ဒီချိန်ထဲမှာပဲကစ်လမွန်စကော့ရဲ့သေဆုံးသွားကနီးလေးမှာသူ့ရဲ့ဇနီးကတယ်လီဖုန်းနဲ့ရိုက်ထားတဲ့ဗီဒီယိုကိုမိသားစုဝင်တွေကထုတ်ပြန်လိုက်ပါတယ်။အဲ့ဒီဗီဒီယိုထဲမှာတော့ရဲတပ်ဖွဲ့နဲ့ထိတိုက်ဖြစ်တုန်းကစကော့ခါတနက်ကိုထုတ်လိုက်တာမျိုးကိုပြမထားပဲသူ့ရဲ့ဇနီးကရဲတွေကိုမပစ်ဖို့တောင်းပန်နေတာနဲ့သူ့အမျိုးသားကိုကားထဲကနေထွက်ဖို့ပြောထားတဲ့အတန်တွေပဲကြားပါတယ်။ရဲကဒီလိုပြစ်ခတ်တာကိုကန့်ကွက်တဲ့အနေနဲ့ရှာလော့တ်မြို့မှာတော့တောက်ကြနေညာကဆန္ဒပြတဲ့သူရပေါင်းများစွာဟာလင်းညာမြောက်အဖြစ်နဲ့ဆန္ဒပြခဲ့ကြပါတယ်။အမေရိကန်ပြည်ထောင်စုကနောက်ထပ်သတင်းတစ်ခုမှာတော့နိုင်ငံအနောက်မြောက်ဘက်ချမ်းကဝါရှင်တန်ပြည်နယ်မှာပြည်နယ်ကဈေးဝယ်စင်တာတစ်ခုမှာတောက်ကြနေနောက်ပိုင်းကတနက်နဲ့ပြစ်ခတ်တိုက်ခိုက်မှုကြောင့်လူ9ယောက်သေဆုံးသွားခဲ့တယ်လို့ပြည်내တာဝန်ရှိသူတွေကပြောပါတယ်။အဲ့ဒီဈေးဝယ်စင်တာရဲ့ Macy's စတိုးဆိုင်အတွင်းမှာသေဆုံးသွားခဲ့တဲ့သူတွေဟာအမျိုးသမီး၄ယောက်နဲ့အမျိုးသားတဦးဖြစ်တယ်လို့လည်းပြောပါတယ်။တနက်သမားကတော့အခုချိန်ထိလွတ်မြောက်နေသေးဖြစ်ပြီးတော့ဝါရှင်တန်ပြည်နယ်ရဲတပ်ဖွဲ့တာဝန်ရှိသူဖြစ်တဲ့ Mark Francis ကပြောပါတယ်ခင်ဗျာ
အမေရိကန်ပြည်ထောင်စု2003ခုနှစ်စက်တင်ဘာ17ရက်အကြမ်းဖက်တိုက်ခိုက်မှုမှာထိခိုက်နစ်နာခဲ့ရတဲ့မိသားစုတွေကဆော်ရီအာရေဗျအစိုးရကိုအကြမ်းဖက်မှုကိုပံ့ပိုးပေးတယ်လို့စွပ်စွဲပြီးတရားစွဲဆိုဖို့လှုံ့ဆော်ခွင့်ရှိတဲ့ဥပဒေကြမ်းကိုသမ္မတဘရက်အိုဘားမားကဗီတိုအာဏာသုံးပြီးတော့တောက်ကြနေကပယ်ချလိုက်ပါတယ်။မစ္စတာအိုဘားမားကဗီတိုအာဏာသုံးပယ်ချလိုက်တာဟာဒီဥပဒေကြမ်းအတီးဖြစ်လာဖို့ခဏတာနောက်နေသွားစေနိုင်တာဖြစ်ပါတယ်။လွှတ်တော်အမတ်တွေထက်ကအနည်းဆုံး3ပုံနှုန်းကသမ္မတရဲ့ဗီတိုအာဏာကိုပယ်ဖြတ်နိုင်တယ်လို့ဒီလိုဖြစ်လာမဲ့အလားအလာတွေရှိနေတယ်လို့လည်းဝါရှင်တန်အရေးလေလာဆောင်ကြည့်သူတွေကပြောပါတယ်ဒီလိုလုပ်ခဲ့မယ်ဆိုရင်မစ္စတာအိုဘားမားရဲ့သမ္မတတည်ထောင်ကာလနှစ်ခုအတွင်းသူ့ရဲ့ဗီဒီယိုအာဏာတစ်ခုကိုလွှတ်တော်ကပယ်ဖျက်တဲ့ပထမဆုံးလုပ်ရဖြစ်လာပါလိမ့်မယ် Justice Against Sponsors of Terrorism Act ဆိုတဲ့ဒီဥပဒေကြမ်းဟာအမေရိကန်နိုင်ငံသားတွေကိုအကြမ်းဖက်မှုကနေကာကွယ်ပေးနိုင်မှာမဟုတ်သလိုဒီလိုတိုက်ခိုက်မှုမျိုးတွေကိုတုံ့ပြန်ဆောင်ရွက်ချက်တွေအပေါ်တိုးတက်မှုရလာစေမှာလည်းမဟုတ်ဘူးလို့လွှတ်တော်ကိုပေးပို့တဲ့သမ္မတအိုဘားမားရဲ့စာထဲမှာဖော်ပြထားပါတယ်ဒါနဲ့မကဒီဥပဒေဟာအမေရိကန်တွေရဲ့အမျိုးသားအကျိုးစီးပွားကိုပိုးပြီးပြန်ရဖြစ်စေမယ်လို့လည်းသမ္မတအိုဘားမားကဆိုပါတယ်ရှင
်ယူအေဗီကအတန်ညနေပိုင်းမြန်မာဘာသာစစ်စစ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ19 kHz 16683လိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
ဒီကနေ့စနေနေ့ညနေခင်းနောက်ဆုံးရနိုင်ငံတကာသတင်းတွေကိုဆက်လက်ကြီးညာပေးနေပါတယ်ပြည်သက်နိုင်ငံ news မျိုးမှာပြီးခဲ့တဲ့ဇူလိုင်လ14ရက်နေ့ပြည်သက်အမျိုးသားအနေကတိုက်ခိုက်မှုအတွင်းအသက်မတည်ဘဲကျန်ရစ်သူတွေနဲ့တိဆုံသွားသူတွေရဲ့မိသားစုဝင်180ကိုပေါ်ဟမ်မင်းကြီး Francis ဟာဒီကနေ့စနေနေ့မှာတွေ့ဆုံမှာဖြစ်ပါတယ်ရောမမျိုးမှာပြုလုပ်မဲ့ဒီတွေ့ဆုံဘက်ကိုဘာသာပေါင်းစုံပါဝင်နိုင်အောင်ဖွင့်ပေးထားပြီးတော့ ADM မှာ Muslim, Jew, Orthodox, Christian, Protestant နဲ့ Catholic Christian ဂိုင်းတွေကိုကိုးစားပြုတဲ့ကိုယ်စားလှယ်150လဲပေါင်းမှာဖြစ်ပါတယ်နီးစမျိုးရဲ့ဒုတိယမြို့တော်ဝန် Christian Astrosi လဲပေါ်ဟမ်မင်းကြီးနဲ့တွေ့ဆုံဘွယ်ကိုတက်ဖို့အတွက်ရောမမျိုးကိုသွားရောက်มาဖြစ်ပါတယ်ဒီတွဲဆုံမှုကကိုးကွယ်ရပါသားတွေဂျားထဲမှာဘလို့ပဲကွဲပြားခြားနားမှုမှမရှိတဲ့စုဝဲမှုဖြစ်တယ်လို့သူကပြောပါတယ်ပြည်သက်နိုင်ငံရဲ့အမျိုးသားနေအခမ်းအနားဆင်နွှဲနေကြတဲ့လူအုပ်ကြီးတဲကိုအစ္စလာမ်အစွန်းရောက်တို့ကထရက်ကားနဲ့မောင်းနှင်ပြီးတိုက်ခိုက်ခဲ့တဲ့နီးစမျိုးတိုက်ခိုက်မှုအတွင်86ယောက်သေဆုံးပြီးအတော်များများဒဏ်ရာရသွားခဲ့ပါတယ်နီးစမျိုးတိုက်ခိုက်မှုနဲ့လူ130ယောက်သေဆုံးခဲ့တဲ့ပြီးခဲ့နှစ်ကပဲရစ်မျိုးတိုက်ခိုက်မှုတွေကြောင့်ပြင်းထန်တဲ့အပိုင်းတွေကအကျန်းဖတ်သမားတွေရဲ့လှုပ်ရှားမှုတွေကိုသတိကြီးကြီးနဲ့အခုချိန်ထိစောင့်ကြည့်နေကြပါတယ်ခင်ဗျာ
1999ခုနှစ်ကလေးကဩစတြေးလျနိုင်ငံကိုအတိတ်ကဦးတည်ပြီးလူကုန်ကိုမှုလုပ်နေတဲ့အတိတ်ကလူအဖြစ်ဆွဆွဲခံရသူတယောက်ကိုအင်ဒိုနီးရှားရဲတို့ကဖမ်းဆီးလိုက်တယ်လို့အင်ဒိုနီးရှားနဲ့ဩစတြေးလျတာဝန်ရှိသူတွေကဒီကနေ့စနေနေ့မှာပြောပါရယ်အိဘရာဟမ်လူဟာနပက်စီကိုအင်ဒိုနီးရှားနိုင်ငံထဲကိုလူဝင်အထွက်မောင်းခိုးပို့ပေးသူအဖြစ်ဆွဆွဲပြီးကြက်ကတာမြို့မှာဒီသတင်းပတ်အတွင်းဖမ်းဆီးလိုက်တာလို့အင်ဒိုနီးရှားအမျိုးသားရဲဌာနစုံစမ်းထောက်လှမ်းရေးမှူးဩဂတ်အန်ဒရီယန်တိုကပြောပါရယ်ကက်တင်ဘရမ်လို့လည်းလူသိကြတဲ့လူဟာနပက်စီကိုတရားရင်ဆိုင်ဖို့အင်ဒိုနီးရှားနိုင်ငံ East Nosa Tangra ဒေသမှာရှိတဲ့ road ကျွန်းကိုပို့မယ်လို့ Australia အစိုးရကပြောပါရယ် Captain Bam ဟာ Indonesia နိုင်ငံတဝန်းလူကုန်ကူးမှုကွန်ရက်မှာအဓိကကြားတဲ့လူဖြစ်တယ်လို့အကာအကွယ်မဲ့တဲ့လူတွေကိုနောက်ထပ်အနေပြုလို့မရအောင်ဟန်တာဖို့ Indonesia နိုင်ငံတော်ရဲဌာနရဲ့ခိုင်မာပြတ်သားတဲ့လိုရောက်ကိုဂုဏ်ပြုပါရယ်လို့ Australia လူမှုကြီးကြပ်ရေးဝန်ကြီး Peter Dutton ရဲ့ကြေညာချက်ထဲမှာဖော်ပြထားပါရယ်တရီလင်္ကာနိုင်ငံကအများစုဖြစ်တဲ့လူ65ဦးကိုဩစတြေးလျမှာနိုင်ငံရေးခေလွန်ခွင့်တောင်းခံလို့ရအောင်အင်ဒိုနီးရှားနိုင်ငံကသစဉ် 2015 မေလမှာပို့ဝေဖို့ကြိုးပမ်းချက်မှာမအောင်မမြင်ဖြစ်ခဲ့ပြီးတဲ့နောက်လူဟာနပစီကိုဖမ်းဆီးလိုက်တာလို့ The Sydney Morning Herald Tribune သတင်းစာမှာဖော်ပြထားပါတယ်ဒီလောက်ရက်ကိုလူဟာနပစီကဒီလောက်ရက်အတွက်လူဟာနပစီဟာထောင်နဲ့ဆယ်နှစ်အထိပြည်တံကြာခံရနိုင်တယ်လို့ဩစတြေးလျတရားရေးဝန်ကြီး Michael Keenan ကပြောပါတယ်ရှင်
ပါကစ္စတန်နိုင်ငံကက်ရှမီးယားဒေသမှာဘတ်ကားတစ်စီးအချိန်မထိနိုင်ဘဲရေစီးလွန်တန်တဲ့မြစ်ထဲကိုထိုးကျသွားတာကြောင့်24ယောက်ထပ်မံနေသေဆုံးသွားတယ်လို့ပါကစ္စတန်ရဲတပ်ဖွဲ့ကပြောပါတယ်အဲ့ဒီဘတ်ကားဟာနီလန်မြစ်ထဲကိုတောက်ကြနေညာကထိုးကျသွားခဲ့တာဖြစ်ပြီးတော့ကယ်ဆယ်ရေးတွေအနေနဲ့အခုချိန်ထိရုပ်အလောင်းလေးလောင်းကိုပဲရှာတွေ့သေးတယ်လို့ပါကစ္စတန်နိုင်ငံကက်ရှမီးယားဒေသရဲတပ်ဖွဲ့တာဝန်ရှိသူဆလမ်ခန်းကပြောပါတယ်ကျန်တဲ့လူတွေရဲ့ရုပ်အလောင်းတွေမှာတော့မြစ်ထဲမှာရေးနဲ့မျောပါသွားပြီးရှားဖွေရေးလုပ်ငန်းတွေကိုဆက်လုပ်နေတယ်လို့သူကပြောပါတယ်ဘတ်ကားပေါ်မှာခီးတဲ့25ယောက်ပါပြီးပါကစ္စတန်နိုင်ငံကက်ရှမီးယားဒေသရဲ့မြို့တော်မူဇာဖာရာဘတ်မြောက်ဖက်မိုင်30လောက်မှာမြစ်ထဲကိုထိုးကျသွားတာဖြစ်တယ်လို့အသက်မသေးဘဲကြံခဲ့သူတဦးကကယ်ဆယ်ရေးအဖွဲ့တွေကိုပြောတယ်လို့ခန်းကပြောပါတယ်အဓိကအဖြစ်ပါကစ္စတန်နိုင်ငံရဲ့လမ်းတွေမကောင်းတာရဲ့မစင်မချင်းမောင်းနှင်တာတွေကြောင့်ပါကစ္စတန်နိုင်ငံမှာအခုလိုလူတွေသုံးတာတွေမကြာခဏဖြစ်လေရှိပါတယ်ခင်ဗျာ
မြောက်ကိုရီးယားနိုင်ငံကမ်းခြေမြို့ဝက်ဆန်မှာအသစ်ဖွင့်လှစ်လိုက်တဲ့အစီအမြင့်လေယာဉ်ကွင်းကြော်ညာတဲ့အနေနဲ့လေကြောင်းပွဲတော်တစ်ခုကျင်းပခဲ့ပါတယ်။ဒီဒေသကိုကမ္ဘာလှည့်ခီးသွွားရေးဆွဲဆောင်နိုင်ဖို့မျှမှန်းထားတာပါ။ဒီပွဲတော်မှာလေထီခုံနာရေလေယာဉ်သရုပ်ပြပွဲတွေအပါအဝင်ဘီယာအများပြားနဲ့လည်းကျင်းပခဲ့ကြတာပါ။အပြည်ပြည်ဆိုင်ရာခင်မင်းရင်းနှီးမှုလေကြောင်းပွဲတော်ကိုနှစ်ရက်တာကျင်းပတာဖြစ်ပြီးမြောက်ကိုရီးယားမှာဒီပွဲတော်အကြောင်းလှရည်နဲ့ချီကျအောင်မွန်းတင်ပြောဆိုနေတာဖြစ်ပါတယ်။ဒါဟာကမ္ဘာလှည့်ခီးသွွားရေးကိုပိုပြီးဆွဲဆောင်နိုင်ဖို့ကြိုးပမ်းနေတဲ့မြောက်ကိုရီးယားရဲ့လှုပ်ရက်တစ်ခုလည်းဖြစ်ပါတယ်။ဝက်ဆန်ဒေသဟာကမ်းခြေရီနဲ့ကျောက်ဆောင်ကျောက်ကဘာတွေပေါ်များယုံမကနင်းလျှောစီးတဲ့နေရာတွေလည်းရှိတာကြောင့်သရုပ်ခီးသွားတွေကြာရေပန်းစားတဲ့နေရာလည်းဖြစ်ပါတယ်။ဒီဒေသကိုဂျပန်တွေလည်းနှစ်သက်ကြသလိုဂရုတင်ပေါ်တွေနဲ့လာရောက်ကြတာဖြစ်ပါတယ်ရှင်
။ England Premier League ဘောလုံးပွဲမှာတော့ Manchester United နဲ့ Champion Leicester City တို့အခုကျွန်တော်တို့သတင်းကြေညာချိန်မှာကစားနေကြပါတယ်။ Old Trafford မှာအခုကစားနေကြတာဆိုရင်အခု39မိနစ်ရှိပါပြီ။ဒီချိန်မှာမန်ယူတင်းကလက်စတာတင်းကို3-0မရှိနဲ့အနိုင်ရနေပါတယ်။မန်ယူအတွက်ပထမဂိုးကိုတော့ခရစ်စမော်လင်းက22မိနစ်မှာခေါင်းတိုက်သွင်းယူခဲ့တာပါ။ဒုတိယဂိုးကိုတော့မန်ယူတင်းကဟွမ်မာတာကပယ်နယ်တီအေရီယာထိပ်ကနေသွင်းယူခဲ့တာဖြစ်ပြီးတော့တတိယဂိုးကိုတော့အခုမိနစ်ပိုင်းလေးအတွင်းမှာပဲမာကတ်ရက်ရှ်ဖို့ကဂိုးရှိကနေပိတ်သွင်းခဲ့တာဖြစ်ပါတယ်ခင်ဗျာ။
ကိုရရင်နိုင်တဲ့နန်းလောင်လိုတဲ့သတင်းတွေကိုကြီးညာပေးခဲ့ကြတာပါအခုဆက်ပြီးတော့သတင်းဆောင်မတွေကိုတင်ဆက်ပေးသွားပါမယ်အရင်ဆုံးတော့အမေရိကန်တပ်မတ်ကြီးရဲ့ကရင်ပြည်နယ်ခီးစဉ်အကြောင်းကိုကြည့်အောင်ပါအခုရက်ပိုင်းအတွင်းတိုက်ပွဲတွေပြန်ဖြစ်လာနေလို့စစ်မီးမငြိမ့်နိုင်သေးတဲ့ကချင်ပြည်နယ်ကိုမြန်မာနိုင်ငံဆိုင်ရာအမေရိကန်တပ်မတ်ကြီးရောက်ရှိလာမဲ့ပေါ်စစ်ပြည်ဒုက္ခတဲ့အရေးနဲ့ငြိမ်းချမ်းရေးဖော်ဆောင်နိုင်ဖို့အစိုးရတာဝန်ရှိသူတွေကိုတွန်းအားပေးနိုင်မယ်လို့ကချင်အရေးလှုပ်ရှားသူတွေဘက်ကအကောင်းမြင်မျှော်လင့်ကြိုဆိုနေကြပါတယ်။အမေရိကန်သံမတ်ကြီးစကော့မာရှယ်ဟာဒီနေ့ကလည်းကစပြီးကချင်ပြည်နယ်ကို3ရက်တာခရီးသွားရောက်မှာဖြစ်ပြီးတော့သူ့ကချင်ပြည်နယ်ပထမခရီးစဉ်တွင်မှာအမေရိကန်ပြည်အောင်စုအနေနဲ့ကချင်ပြည်နယ်မှာဘယ်လိုအကူအညီပေးနိုင်မလဲဆိုတာကိုဒေသခံတွေရဲ့အသံကိုနားထောင်ဆွေးနွေးသွားမယ်လို့လည်းရန်ကုန်အမေရိကန်တန်ယုံကတင်ထုတ်ပြန်ထားပါတယ်။အသေးစိတ်ကိုမဆုမွန်ကပြောပြပါလိမ့်မယ်။
နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ထောင်ဆန်းစုကြည်အမေရိကန်ပြည်ထောင်စုကိုရောက်ရှိနေချိန်မှာပဲမြန်မာနိုင်ငံဆိုင်ရာအမေရိကန်သံမတ်ကြီးစကော့တ်မာဆီယားဟာကချင်ပြည်နယ်ကိုပထမဦးဆုံးအကြိမ်ခီးစဉ်ဖြစ်သွားရောက်မှာဖြစ်ပါတယ်။မနေ့ဖြန်တနင်္ဂနွေနေ့စက်တင်ဘာလ25ရက်နေ့ကနေစလို့3ရက်တာကြာမြင့်မဲ့အမေရိကန်သံမတ်ကြီးစကော့တ်မာဆီယားရဲ့ကချင်ပြည်နယ်ခီးစဉ်အတွင်းမှာကချင်ပြည်နယ်အစိုးရတာဝန်ရှိသူတွေဘာသာရေးအသင်းအဖွဲ့တွေကခေါင်းဆောင်တွေအရက်ဖက်အဖွဲ့အစည်းတွေလူမှုအဖွဲ့တွေဒေသခံပြည်သူတွေနဲ့တွေ့ဆုံပြီးကချင်ပြည်နယ်အတွင်းအမေရိကန်ပြည်ထောင်စုဘက်ကအကူအညီပေးနိုင်ရေးကိစ္စတွေနောက်အနာဂတ်မှာဘယ်လိုပူးပေါင်းဆောင်ရွက်ကြမလဲဆိုတာတွေကိုဆွေးနွေးသွားမှာဖြစ်တယ်လို့ရန်ကုန်အခြေစိုက်အမေရိကန်တန်ယုံကတင်ထုတ်ပြန်ထားတာပါ။ကချင်ပြည်နယ်ကိုပထမဦးဆုံးချိန်သွားမဲ့အမေရိကန်သံမတ်ကြီးအတွက်ပြည်သူတွေအနေနဲ့ဘယ်လိုသတင်းစကားတွေပါကျင်တယ်လဲဘယ်လိုအကြံဉာဏ်တွေပေးကျင်ပါတယ်လဲဆိုတာကိုအကြံပြုပြောကြားဖို့ကိုလည်းဖိတ်ခေါ်ထားပါတယ်။အခုလိုမျိုးကချင်ပြည်နယ်ကိုပထမဦးဆုံးချိန်ရောက်ရှိလာမဲ့အမေရိကန်သံမတ်ကြီးအနေနဲ့ကချင်ပြည်နယ်အစိုးရဒေသခံပြည်သူတွေနိုင်ငံရေးလူမှုရေးခေါင်းဆောင်တွေနဲ့တွေ့ဆုံပြီးတဲ့နောက်ကချင်ပြည်နယ်အရေးပြည်နယ်အစိုးရနဲ့ပြည်ထောင်စုအစိုးရကိုတိုက်တွန်းဖိအားပေးနိုင်တာတွေရှိလာမယ်လို့ကချင်ပြည်နယ်ခီးစဉ်အပေါ်အကောင့်မြင်မျှော်လင့်ချက်တွေရှိပါတယ်။ကချင်ပြည်နယ်ဒီမိုကရေစီပါတီရဲ့ဥက္ကဋ္ဌဒေါက်တာတူးချာရဲ့အမြင်ကတော့
ဒီနိုင်ငံကြီးတစ်ခုကဒီတာမကြီးဆိုတော့တုံ့လုံနိုင်တာတွေအများကြီးရှိပါတယ်။ကျွန်တော်နိုင်ငံရဲ့ဒီလူမျိုးကြမ်းရေးနိုင်ငံသားပြန်တဲ့ကြားစုရေးကိုတတော်တတေရတတ်တဲ့ဆုံးကုညီနိုင်တဲ့ဘက်ကကုညီဖို့ဆန္ဒရှိပါပါ။ဒါကြောင့်မို့ဒီမှာဖြစ်ဖြစ်နေတာကိုသူပြေစာသေးလားပြောမှဒါဒီလူအမှုပေါ်ပါဒါအစိုးရကိုရောဒီတပ်မတော်ကိုရောဒါတက်ဆိုင်ရာတွေကိုသူအကြံပေးသွားနိုင်မဲ့အနေထားမျိုးရှိတယ်လို့ကျွန်တော်ယူဆတယ်။ဒါကြောင့်သူလာရောက်ခြင်းအရမ်းကောင်းပါလေ။ကျွန်တော်ကစီပင်တဲ့အတွက်ဒါမကကျွန်တော်ဒီနိုင်ငံလုံးအတွက်ဒါကောင်းတဲ့ဖြစ်စဉ်တွေဖြစ်တယ်လို့ကျွန်တော်လည်းအဲ့လိုခံယူပါလေ
။ကချင်ပြည်နယ်ဒီမိုကရေစီပါတီရဲ့ဥက္ကဋ္ဌဒေါက်တာတူးချာဟာအမေရိကန်သံမတ်ကြီးနဲ့လာမယ့်စက်တင်ဘာလ28ရက်နေ့ကချင်ပြည်နယ်မြစ်ကြီးနားမှာတွေ့ဆုံမှာဖြစ်ပါတယ်။သူ့အနေနဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ရဲ့အမေရိကန်ခီးစဉ်အတွင်းအမေရိကန်သမ္မတအိုဘားမားကစီးပွားရေးပိတ်ဆို့မှုတွေကိုရုတ်သိမ်းပေးလိုက်တဲ့အပေါ်မူအားဖြင့်ကြိုဆိုပေမဲ့လို့အမေရိကန်အစိုးရအနေနဲ့မြန်မာနိုင်ငံတွင်းမှာဖြစ်ပေါ်နေသေးတဲ့စိန်ခေါ်အကဲဆန်းမှုတွေနဲ့ပတ်သက်လို့ဆက်လက်စောင့်ကြည့်ဖိအားပေးတဲ့နဲ့ဆိုတာကိုအဓိကဆွေးနွေးမယ်လို့လည်းဒေါက်တာတူးချာကပြောပါတယ်။
နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ကအမေရိကန်ရောက်တဲ့အခါမှာသူရဲ့ဒီပြချက်ဒီသမာလူဆောင်ချက်ဒီ ပေါ်မှာသုံးသပ်ပြီးတော့မှအမေရိကန်သမ္မတကစီးပွားရေးပိတ်ဆို့ဖို့ sanction ရုပ်သိမ်းပေးတာလေအဲဒီကိစ္စလည်းကျွန်တော်မောအားတင်တော့ကျေဆွပါတယ်ဒါမဲ့လည်းမိမိရဲ့ရခိုင်မာတဲ့ဒီနိုင်ငံသဘောတူညီချက်ခုခုမရရှိသေးတဲ့အဲဒီလိုဒါအလုံးဒီရုပ်သိမ်းလိုက်မယ်ဆိုလို့ရှိရင်တော့လည်း short is the last ဆိုတော့ကျွန်တော်တင်ပြချင်တာရှိတယ
်ဒါအပြင်ရတားအစိုးရလက်ထက်တနိုင်ငံလုံးအတိုင်းအတာနဲ့ငြိမ်းချမ်းရေးဖော်ဆောင်မယ်လို့ကြွေးကြော်ထားတယ်27ရာစုပင်လုံညီလာခံအပြီးကချင်ပြည်နယ်တွင်းမှာတကြောပြန်တိုက်ပွဲတွေပြန်ပြင်းထန်လာတဲ့အပေါ်မှာလည်းအမေရိကန်ပြည်ထောင်စုအနေနဲ့မြန်မာငြိမ်းချမ်းရေးဖြစ်စဉ်မှာပူးပေါင်းကူညီဆောင်ရွက်မယ်လို့ပြောဆိုထားတဲ့အပေါ်ဒီစီးရဲတင်းမာမှုတွေအရေးလဲထည့်သွင်းဆွေးနွေးမယ်လို့ဒေါက်တာတူဂျာကပြောပါတယ
်ဒီတင်းကန်ရေးပေါ်ရေးမြန်မာဆန်ဆန်ရရှိလာအောင်ပိုပြီးခိုင်မာလာအောင်တွန်းအားပေးဖို့ပေါ့နော်တမ်းတော်ကိုရောပါ
မြန်မာငြိမ်းချမ်းရေးလုပ်ငန်းစဉ်တွေမှာကူညီဆောင်ရွက်ပေးနေတဲ့အမေရိကန်ပြည်ထောင်စုအနေနဲ့ကချင်ပြည်နယ်တွင်းနှစ်နဲ့ချီပြီးဒုက္ခသည်စခန်းတွေမှာခိုလုံနေရတဲ့စစ်ပြေးဒုက္ခသည်တွေရဲ့အရေးကိုလည်းဦးစားပေးကူညီဆောင်ရွက်ပေးစီလိုပါတယ်လို့ကချင်အရေးလှုပ်ရှားသူကိုအိုင်ဇက်အောင်ကလည်းပြောပါတယ
်ငြိမ်းချမ်းရေးနေ့မှာကိုကမှကျွန်တော်ဒီတိုင်းစာအနေနဲ့မှစစ်ပွဲအကြီးအကျယ်ဖြစ်တယ်ပေါ့နော်ဆေးရဟိုင်းတုံးပြီးဖြစ်တယ်ဆိုတော့ဟိုအစိုးရနေပြီးတော့တစ်ဖက်ကနေပြီးငြိမ်းချမ်းရေးလုပ်နေတယ်ဟိုမိကွန်ထုတ်ဆရာလည်းကျွန်တော်ဖြစ်နေပါတယ်လို့နောက်ပြီးတော့အခုရှိနေရဲ့လက်ရှိ IDP ကျွန်တော်တသိန်းကြီးပေါ့ကိုသူကနေပြီးတော့မပေးထိတိုင်အောင်ပေါ့မပေးဘူးဆိုတာအစားအစာဖြစ်တော့တော့ဒီဝါအဖြစ်တော့တော့မပေးထိတိုင်အောင်သူတို့ရဲ့အဲခြားနိုင်ငံကူညီရတာတွေကိုတော့ဟာပိတ်ကင်တာစီချင်ရှိပါနဲ့ပုံမလုံးနဲ့ပေါ်နေမိတာမျိုးရှိရှိပေါ့အဲမို့လို့ပြီးမှဆိုရင်ဘုမကောင်းပါလေလို့
နှစ်နဲ့ချီနေရရင်ကိုစွန့်ခွာထွက်ပြေးနေရတဲ့စစ်ပြေးဒုက္ခသည်တွေအတွက်ဒေသတွင်းတည်ငြိမ်လာရင်ရေရှည်ဘဝရက်တည်ရေးနဲ့လူမှုဘဝပြန်လည်ထူထောင်နိုင်ရေးစတဲ့အရေးကြီးလိုအပ်ချက်တွေကိုဒီမိုကရေစီအင်အားစုတွေဦးဆောင်မဲ့လွှတ်တော်သည့်အစိုးရသည့်ဘက်ကအလေးအနက်ထားဆောင်ရွက်ပေးဖို့ကိုလည်းလိုလားနေကြတာပါဒါပေမဲ့လို့အခုရက်ပိုင်းအတွင်းမှာတော့ကချင်ပြည်နယ်အပါအဝင်တိုင်းရင်းဒေသတချို့မှာမြမအစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တချို့အကြားတိုက်ပွဲတွေပြန်ဖြစ်နေပြီးဒေသခံပြည်သူတွေဟာစစ်ဘေးကနေတင်းရှောင်နေကြရစေအနေထားဖြစ်နေတာပါရှင
်မဆုမွန်သတင်းပေးပို့ထားတာပါအခုတခါမှာတော့ကုလသမဂ္ဂလူခွင့်ဆိုင်ရာသတင်းတစ်ပုဒ်ကိုတင်ပြပါမယ်မြန်မာနိုင်ငံမှာကုလသမဂ္ဂလူခွင့်ဆိုင်ရာမဟာမင်းကြီးရုံးွယ်ဖွင့်လှစ်ဖို့မြန်မာဆိုရကိုကုလသမဂ္ဂအတွင်းမှုချုပ်ဘန်ကီမွန်ကတိုက်တွန်းလိုက်ပါတယ်နယူးယောက်ကုလသမဂ္ဂဌာနချုပ်မှာမနေ့ကကျင်းပတဲ့ကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့မြမအရေးကုလသမဂ္ဂမဟာမိတ်အုပ်စုအစည်းအဝေးမှာဒီလိုပြောသွားတာပါ။ဒါအပြင်မြမနိုင်ငံအတွက်ကုလသမဂ္ဂနဲ့နိုင်ငံတကာထောက်ခံမှုတွေဆက်ပြီးအရေးပါနေမှာဖြစ်တယ်လို့လည်းမစ္စတာဘန်ကီမိုကပြောပါတယ်။မန်အင်ဂျင်နိုင်ကပြောပြပေးမှာပါ။
မြန်မာဒုတိယနိုင်ငံသားရေးဝန်ကြီးဦးကျော်တင်အပါအဝင်အမေရိကန်ဥရောပအာဆီယံနိုင်ငံတွေပါဝင်တဲ့ကိုယ်စားလှယ်တွေတက်ရောက်တဲ့ဒီအစည်းအဝေးပွဲမှာကုလသမဂ္ဂအတွေ့အမြင်ချုပ်ဘန်ကီမွန်ကအဖွဲ့မိန့်ခွန်းပြောခဲ့တာပါ
Overwhelming popular mandate that the people of Myanmar have given to the new government is a sign of trust and confidence
အစိုးရတင်ကိုမြန်မာပြည်သူတွေတခဲနဲ့တည်းရွေးချယ်တင်မြှောက်အာဏာအနိုင်ငယ်မှုကအာကိုယုံကြည်မှုရဲ့သင်္ကေတဖြစ်ပါတယ်ဒါဟာနှစ်ပေါင်းများစွာအမျိုးသားဒီမိုကရေစီဖွဲ့ချုပ်ရဲ့ရုန်းကန်လှုပ်ရှားမှုအနစ်နာခံမှုကိုလည်းအတိမတ်ပြုတာဖြစ်ပါတယ်ဒါပြင်ကျေပြန့်တဲ့တိုင်းရင်းသားကိစ္စနိုင်ငံရေးဘာသာရေးနဲ့ကြမ်းမာတန်းတူပါဝင်ရေးစတဲ့ကိစ္စရပ်တွေကိုမြင့်တရေးအမြင်တွေအပေါ်မှာစစ်တပ်နဲ့လူမှုအခြေပြုအဖွဲ့အစည်းတွေအပါအဝင်သက်ဆိုင်ရာအဖွဲ့အစည်းအားလုံးရဲ့နက်နဲပြီးအဆက်မပြတ်ပြုလုပ်နေတဲ့တွဲဆုံဆွေးနွေးမှုတွေကြောင့်ကျွန်တော်အနေနဲ့အလွန်ပဲအားတက်မိပါတယ
် NLD အစိုးရတက်လက်ထက်ပထမဆုံးချိန်ကျင်းပခဲ့တဲ့27ရာစုပင်လုံညီလာခံကိုသူကိုယ်တိုင်ပါဝင်တက်ရောက်ခဲ့ပြီးမြန်မာနိုင်ငံမှာငြိမ်းချမ်းရေးရဖို့ကုလသမဂ္ဂဘက်ကအလေးနဲ့ထားကြောင်းပြသခဲ့တယ်လို့ဘန်ကီမွန်ကအခုလိုပြောသွားပါတယ်
My participation in the 21st century Panglong conference highlighted the commitment of the United Nations especially in the area of national
security. ဆက်တင်ရာစုပင်လုံညီလာခံမှာကျွန်တော်ပါဝင်တက်ရောက်ခဲ့မှုပါအထူးသဖြင့်အမျိုးသားပြန်လည်တင်မြှင့်ရေးအပိုင်းမှာကုလသမဂ္ဂဘက်ကဂတိကဝတ်ပြုထားတာကိုပေါ်လင်းစေပါတယ်ဒီမိုကရေစီနီးကြတဲ့ဒန်းတူညီမျှရေးအာဏာခွဲဝေရေးနဲ့ချမ်းသာဝါပြောရေးစတဲ့အချက်တွေပေါ်မှာအခြေခံတဲ့ဖက်ဒရယ်ပြည်ထောင်စုစနစ်ပေါ်ပေါ်ရေးတောင်းဆိုမှုဟာအားလုံးအတွက်လက်တွေ့ကျပြီးတော့အောင်မြင်မှုရနိုင်ပါတယ်ဒီတောင်းဆိုချက်ကိုရဖို့သက်ဆိုင်ရာခေါင်းဆောင်တွေအဖွဲ့အစည်းအားလုံးအနေနဲ့ဒန်းတူညီမျှရေးအချက်ပေါ်မှာအပြေရှားတဲ့နိုင်ငံရေးအရာပြောဆိုဆွေးနွေးညှိနှိုင်းမှုလမ်းကြောင်းကိုမဖြစ်မနေဆက်ပြီးတော့အကောင့်တွေပေါ်ရမှာဖြစ်ပါတယ
်အဖွဲ့အစည်းအားလုံးအနေနဲ့လည်းအပြန်အလှန်ပူးပေါင်းဆောင်ရွက်မှုတွေပြသကြဖို့သူ့အနေနဲ့တိုက်တွန်းကြောင်းမစ္စတာဘန်ကီမွန်းကအစည်းအဝေးမှာပြောသွားပါတယ်ဒါအပြင်မြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးဖြစ်စဉ်မှာဂုဏ်သိက္ခာရှိတဲ့အဖွဲ့ဝင်တအုပ်ဖြစ်ကုလသမဂ္ဂကဆက်ပြီးရှိနေမှာဖြစ်ကြောင်းသူကဆိုပါတယ်မြန်မာနိုင်ငံရဲ့လက်ရှိလူခွင့်ရေးအခြေအနေအရခွဲခြားမှုကိုတိုက်ဖျက်ရေးနဲ့ပိုးပြီးတီးခံခွင့်လွတ်တဲ့အားလုံးပါဝင်တဲ့လူအဖွဲ့အစည်းမြင့်တင်ဖို့ကိစ္စရပ်တွေကိုဆောင်ရွက်ဖို့လိုအပ်မှာဖြစ်ပြီး ဒီအတွက်လူခွင့်ရေးနဲ့ပတ်သက်ရင်အတွေ့အကြုံများပြီးစနစ်တကျလုပ်ကိုင်နေတဲ့ကုလသမဂ္ဂလူခွင့်ရေးဆိုင်ရာမဟာမင်းကြီးရုံးကနေအကူအညီပေးနိုင်မှာဖြစ်တယ်လို့လည်းမစ္စတာဘန်ကီမွန်းကအစည်းအဝေးမှာပြောပါရယ
် The Office of the UN High Commissioner for Human Rights has many years of expertise in creating frameworks
and
systems
တရားတွေစီမံနိုင်ရေးမူပေါင်းတဲ့နည်းလမ်းတွေကိုနိုင်ငံတွေရေးဆွဲတဲ့အခါမှာအကူအညီပေးနေတဲ့ကုလသမဂ္ဂလူခွင့်ဆိုင်ရာမဟာမင်းကြီးယုံ OHCHR အနေနဲ့နှစ်ပေါင်းများစွာကြံ့ကြံ့ကျင်ကျင်ရှိခဲ့ပါတယ်။ဒါကြောင့်ကုလသမဂ္ဂကချမှတ်ထားတဲ့ဆုံးဖြတ်ချက်အရာဒီယုံပွဲကိုဖွင့်ခြင်းအပြင်ဒီလိုပံ့ပိုးကူညီမှုတွေကိုအသုံးချအကောင်အထည်ဖော်ဖို့မြန်မာအစိုးရကိုကျွန်တော်ထပ်ပြီးတောင်းဆိုပါတယ်
။ဒါ့အပြင်မြန်မာနိုင်ငံမှာအစိုးရဆုံးပြည်နယ်တစ်ခုဖြစ်တဲ့ရခိုင်ပြည်နယ်ကခက်ခဲရှုပ်ထွေးတဲ့စိန်ခေါ်မှုတွေကိုဖြေရှင်းပေးနိုင်ရေးအရေးကြီးနေကြောင်းသူ့ရဲ့မြန်မာနိုင်ငံခီးစဉ်တွင်းမှဆွေးနွေးခဲ့တယ်လို့မစ္စတာဘန်ကီမွန်းကအစည်းအဝေးမှာပြောပါရယ်ခွဲခြားဆက်ဆံမှုတွေကိုအဆုံးသတ်ရေးနဲ့ဒုက္ခသည်စခန်းကဆိုးရွားနေတဲ့အခြေအနေတွေကိုကောင်းမွန်လာအောင်အရေးတကြီးဆောင်ရွက်ပေးဖို့နိုင်ငံတကာအတိုင်းဝိုင်းဘက်ကမျှော်လင့်ချက်တွေကိုလည်းသူ့အနေနဲ့ပြောပြခဲ့တယ်လို့ဆိုပါရယ်မြန်မာကောင်းဆောင်တွေဘက်ကလည်းဒီစိုးရိမ်မျှော်လင့်ချက်တွေအပေါ်မှာအလေးနက်ပြုမိကြောင်းဖော်ပြခဲ့သလိုကုလသမဂ္ဂအတွေ့အမှုချုပ်ဟောင်းကိုဖီအာနန်ဦးဆောင်တဲ့ရခိုင်အကြံပေးကော်မရှင်ကိုဖွဲ့စည်းဖို့ဆုံးဖြတ်ချက်ချခဲ့တာဟာရခိုင်ပြည်နယ်ကအခြေအနေတွေတိုးတက်လာအောင်သူတို့ရဲ့ဂရီကဝေပြုမှုကိုပြသလိုက်တာဖြစ်တယ်လို့လည်းမစ္စတာဘန်ကီမွန်းကပြောပါရယ်ကုလသမဂ္ဂအတွေ့အမှုချုပ်ရဲ့မြမအရေးကုလသမဂ္ဂမဟာမိတ်အုပ်စုစည်းဝေးကိုနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်တက်ရောက်ဖို့စီစဉ်ခဲ့ပေမဲ့သူ့ရဲ့ဆရာဝန်ကခိတအနားယူဖို့အကြံပေးတိုက်တွန်းချက်အရမတက်ရောက်တာဖြစ်တဲ့အ мян ဆုံးနေကောင်းပါစေလို့လဲမစ္စတာဘန်ကီမွန်းကအစည်းအဝေးမှာပြောကြားခဲ့ပါတယ်ရှင
်။မန်အင်ဂျင်နိုင်တင်ဆက်သွားတာပါ။အခုတခါဒီည9:00နာရီတိုက်ရိုက်လေလိုက်စီစဉ်မှာဘာတွေဆွေးနွေးဖို့ရှိလဲဆိုတာကိုကြည့်အောင်ပါရှင်။
အင်းအခုလောက်သားမင်္ဂလိငယ်တွေကိုအင်းရှင်တွေကနှိပ်စက်ညှဉ်းပန်းပြီးလားစာမပေးဘဲနှစ်အတော်ကြာခိုင်းစေခဲ့တဲ့ဖြစ်ရနဲ့ပတ်သက်လို့မြန်မာနိုင်ငံလူခွင့်ရေးကော်မရှင်ကဖြေရှင်းလုပ်ဆောင်တဲ့အပေါ်ကျွန်တော်တို့သောတာရှင်တွေဘယ်လိုမြင်ကြပါသလဲရဲတပ်ဖွဲ့ကရောဒီဖြစ်ရကိုအသိအချာစနစ်တကျကင်တွယ်ခဲ့တယ်လို့မြင်ပါသလားအခုလာမယ့်စနေညတိုက်ရိုက်လေလံအစည်းအဝေးမှာဆွေးနွေးကြရအောင်ပါဒီအစည်းအဝေးမှာပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညမီပို့ထားပေးပါကိုယ့်ရဲ့မြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အတန်ဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ် VO ရဲ့ဖုန်းနံပါတ်က1-2-3-2-3-2-5-5-5လေး email စာက burmese@voanews.com ဖြစ်ပါတယ်ပါဝင်ဆွေးနွေးကြဖို့သောတာရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ခင်ဗျာ
သောတာရှင်တွေအနေနဲ့ဒီနေ့ည9:00အစီအစဉ်မတိုင်မီအချိန်မီဆက်သွယ်ပြီးတော့ပါဝင်ဆွေးနွေးမေးမြန်းလာကြဖို့ကိုလည်းထပ်မံဖိတ်ခေါ်လိုက်ပါတယ်ရှင်ခုတခါနိုင်ငံတကာသတင်းတစ်ပုဒ်ကိုတင်ပြပါမယ်။တရုတ်နိုင်ငံမှာတရုတ်တိုင်းစစ်ကူထုံးတွေကိုထိမ့်သိမ်းဖို့ကအရေးကြီးတဲ့အရာတစ်ခုဖြစ်ပေမဲ့တိုင်းစစ်ကူတာနီးတွေမှာရှားပါတရိတ်ဆန်တွေရဲ့အစိတ်ပိုင်းတွေထည့်သွင်းအသုံးပြုနေတာကြောင့်တော်ရိုင်းတရိတ်ဆန်တွေကာကွယ်စောက်ရှောက်တဲ့အဖွဲ့ကစိုးရိမ်မကင်းဖြစ်နေပါတယ်။တော်ရိုင်းတရိတ်ဆန်တွေကိုပုံမူအကာအကွယ်တွေပေးနိုင်ဖို့အတွက်ဒီကူထုံးနီးလန်းတွေကိုပြောင်းလဲဖို့လိုအပ်တယ်လို့တရိတ်ဆန်အခွင့်အရေးကာကွယ်သူတွေကပြောတဲ့အကြောင်း AP သတင်းဆောင်မတစ်ပုဒ်ကိုအခြေခံပြီးရှားဖောင်ကပြောပြပေးသွားမှာပါရှင်။
တရုတ်နိုင်ငံကတိုင်းရင်းစေးကုထုံးတွေမှာရှားပါတရိတ်ဆန်တွေရဲ့အစိတ်အပိုင်းတွေထက်သွင်းအသုံးပြုနေတာတွေကြောင့်စိုးရိမ်မှုတွေပုံမဖြစ်ပေါ်လာနေတာပါတရိတ်ဆန်တွေရဲ့အစိတ်အပိုင်းတွေထက်သွင်းအသုံးပြုတာကိုတရုတ်တိုင်းရင်းစေးကုထုံးမှာအဓိကတစ်ခုအဖြစ်တိုင်းရင်းစေးဆရာဝန်တွေကယုံကြည်ထားကြတာပါတိုင်းရင်းစေးကုထုံးတွေကိုထိမ့်သိမ့်ဖို့အရေးကြီးပေမဲ့လည်းတရိတ်ဆန်တွေကိုတိထက်ကောင်းမွန်တဲ့ကာကွယ်မှုတွေပေးနိုင်အောင်ပြောင်းလဲမှုတွေလုပ်ဖို့လိုအပ်တယ်လို့တကြွလှုပ်ရှားသူတွေကပြောပါတယ်ဒီအတွက်လည်းတချို့နေရာဒေသတွေမှာစတင်လှုပ်ဆောင်နေကြပါပြီ။ရှားပါတရိတ်ဆန်တွေကိုမောင်ခိုဈေးကွက်တွေမှာရောင်းချနေတာတွေကိုတိုက်ဖြတ်တဲ့လှုပ်ရှားမှုတွေကိုလည်းတရုတ်အစိုးရကစတင်လှုပ်ဆောင်နေပြီဖြစ်ပါတယ်။တရုတ်တိုင်းရင်းဆေးဆရာဝန်ဟူကွမ်းကတော့တိုင်းရင်းဆေးနဲ့ကုသလာတာနှစ်ပေါင်း40ကျော်ရှိပါပြီ။တိုင်းရင်းဆေးကုထုံးဟာတရုတ်ရိုးရာတစ်ခုဖြစ်တယ်လို့ယောဂါကုသမှုအတော်များများအတွက်လည်းအထောက်အကူဖြစ်စေတယ်လို့တိုင်းရင်းဆေးဆရာဝန်ဟူကွမ်းကယုံကြည်ထားတာပါ။အ
ဲ့ဒါကျုပ်ဆိုတဲ့ဆိုရဲ我们老祖
ယောဂါတွေကိုစေဝါနဲ့ကုသတဲ့နေရာမှာတရုတ်တိုင်းဆေးဟာထူးခြားတဲ့အတွေးခေါ်တစ်ခုလို့ဖြစ်နေပါတယ်။ဟိုးလွန်ခဲ့တဲ့နှစ်ပေါင်းထောင်ချီကတည်းကဆေးတွေကိုဘယ်လိုအသုံးပြုရမလဲဆိုတာကျွန်တော်တို့ဘိုးဘွားပြည်ပြင်တွေကသူတို့အတွေ့အကြုံတွေပေါ်မူတည်ပြီးတော့စုဆောင်းလာတာပါ။ယောဂါပြဿနာကြီးကြီးမားမားတွေကိုကုသတာမှာကျွန်တော်တို့အတွက်အတော်ကိုအထောက်အကူဖြစ်ပါတယ်။ကလေးရဖို့ခက်ခဲဖြစ်နေတဲ့လူနာတွေကိုလည်းဒီတရုတ်တိုင်းဆေးနဲ့ကုပေးလို့ရသွားတာတွေအများကြီးရှိပါတယ်။
ရှားပါတရိတ်ဆန်မျိုးစိတ်တွေကိုထက်သွင်းအသုံးပြုခြင်းအပြင်ကြားတွေဆင်တွေနဲ့တင်းခွေကြတွေလိုအကောင်မျိုးတွေဟာတိတိတသာရော့နေလာတယ်လို့ကမ္ဘာတော်ရိုင်းတရိတ်ဆန်ထိန်းသိမ်းရေးအဖွဲ့ WWF က တရုတ်တိုင်းရင်းဆေးအဖွဲ့ TCM ကိုတတိပေးထားပါတယ်။ဒါပေမဲ့လည်းယနေ့ခေတ်တရုတ်တိုင်းရင်းဆေးဆရာဝန်တွေဟာဆေးဝါးကုသရာမှာရှားပါတိရစ္ဆာန်အသုံးပြုမှုတွေကိုရှောင်ရှားလာကြတယ်လို့အဲ့ဒီတိရစ္ဆာန်တွေရဲ့အစိပ်ပိုင်းတွေအစားတခြားအသုံးပြုလို့ရတဲ့အရာတွေကိုအစားထိုးထက်သွင်းအသုံးပြုဖို့လည်းစဉ်းစားလာကြတယ်လို့တိုင်းရင်းဆေးဆရာဝန်ဟူခွန်းကပြောပါတယ
်။ဒီရဲ့ညစက်နဲ့တွင်းရင်းကြော်လို့ပါ
တရုတ်တိုင်းစင်းနီယာနည်းနည်းထူဆန်းတယ်လို့တချို့ကတော့ဝေဖန်ကြပါတယ်။ဒါပေမဲ့လည်းဥပဒေအရအကာအကွယ်ပေးထားတဲ့တရိတ်ဆန်တွေကိုအသုံးမပြုဖို့တရုတ်တိုင်းဆေးဆရာဝန်တွေကတော့ကြိုးစားလှုပ်ဆောင်နေပါတယ်။ပိုးမွားအကောင်တချို့ကိုထည့်ပြီးအသုံးပြုလို့ယောဂဗျာတွေကုသပျောက်ကင်းစေတယ်ဆိုရင်လည်းထည့်သွင်းအသုံးပြုလို့ရပါတယ်။ဆိုတော့ရှားပါတရိတ်ဆန်တွေကိုပဲဘာလို့အသုံးပြုရမှာလဲ။ဒါတွေမလိုအပ်ပါဘူး။ဆေးဝါးအတွက်ရှားပါတရိတ်ဆန်အစားတခြားအစားထိုးလို့ရမယ့်အရာတွေကျွန်တော်တို့ကြိုးစားရှာဖွေနေပါတယ်။ရှားပါတရိတ်ဆန်တွေကိုကာကွယ်ရမှာကျွန်တော်တို့ထောက်ခံအားပေးရမှာပါ
တရိတ်ဆန်တွေကိုအကာအကွယ်ပေးဖို့ဆိုတာအရေးကြီးတယ်လို့ကမ္ဘာတော်ရိုင်းတရိတ်ဆန်ထိန်းသိမ်းစောင့်ရှောက်ရေးအဖွဲ့ကတရုတ်နိုင်ငံဆိုင်ရာညွန်ကြားရေးမှူးချုပ်လီလင်းကအခုလိုပြောပါတယ
်作用这也是中国自己对自己
တရိတ်ဆန်တွေကိုကာကွယ်စောင့်ရှောက်တဲ့နေရာမှာတရုတ်နိုင်ငံအနေနဲ့ရေးပါတဲ့အခမ်းအနားကနေပါဝင်လှုပ်ဆောင်လို့ရတယ်လို့ကျွန်မထင်ပါတယ်တရုတ်လိုနိုင်ငံကြီးတစ်ခုအနေနဲ့တရုတ်ပြည်သူတွေအထက်သာမကကမ္ဘာတဝန်းအတွက်ပါတရုတ်အစိုးရအနေနဲ့လှုပ်ဆောင်ရမယ့်တာဝန်ရှိပါတယ်။တရိတ်ဆန်တွေကိုအကောက်ကွယ်ပေးတာဟာအရေးကြီးတဲ့အရာတစ်ခုဖြစ်တယ်ဆိုတာကိုလည်းတရုတ်ခေါင်းဆောင်တွေအနေနဲ့နားလည်သဘောပေါက်လာကြပြီလို့ပြောလို့ရပါတယ်။ကမ္ဘာတဝန်းဇီဝမျိုးကွဲတွေမျိုးတုံးပြောက်ွယ်မဲ့အရေးနဲ့ပတ်သက်ပြီးတရုတ်အစိုးရအနေနဲ့တရုတ်ရှုထောင့်ဘက်ကနေပြီးပို့ပြီးတော့အာရုံစိုက်အလေးထားလှုပ်ဆောင်မှုလိုတယ်လို့ကျွန်မထင်ပါတယ်။ရှားပါမျိုးစိတ်တွေကိုအစားအစာအဖြစ်နဲ့ရောင်းချတာကိုတားဆီးတဲ့ဥပဒေတရားဖြစ်တဲ့တာယိုင်းတရိတ်ဆန်တွေကိုကာကွယ်စောင့်ရှောက်တဲ့ဥပဒေတရားကိုတရုတ်အစိုးရကဇူလိုင်လမှာပြဋ္ဌာန်းခဲ့ပေမဲ့လည်းရှားပါမျိုးစိတ်တွေနဲ့ပြုလုပ်တဲ့တခြားထုတ်ကုန်တွေကိုတော့ခွင့်ပြုချက်ပေးထားတယ်လို့ရှင်ဟွာသတင်းဌာနကပြောပါတယ်။အခုလိုလုပ်တာဟာတာယိုင်းတရိတ်ဆန်တွေကနေထုတ်လုပ်တဲ့ထုတ်ကုန်တွေနဲ့တာယိုင်းတရိတ်ဆန်အသုံးပြုမှုစည်းကမ်းဥပဒေတင်းကျလိုက်တာဖြစ်တယ်လို့ဆိုပါတယ်။ဒါပေမဲ့လည်းဒီဥပဒေဟာတရုတ်တိုင်းရင်းစေးအဖွဲ့ကတရိတ်ဆန်အစိပ်ပိုင်းအသုံးပြုမှုတွေပေါ်မှာဘလို့တက်ရောက်မှုရှိမလဲဆိုတာကတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူးရှင်
။ရှားပေါင်းတက်ဆက်သွားတာပါ။ View American အတန်ညပိုင်းမြန်မာဘာသာစီစဉ်တွေကိုတော့ည9:00နာရီ10:00နာရီထိလည်းတိုက်ရိုက်ထုတ်လွှင့်ပေးပါဖို့ရှိပါတယ်ရှင်။ View ကနေစနေနေ့ညနေချင်းစီစဉ်တွေမကြခင်မှာပြီးဆုံးတော့မှာပါ။အခုတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုကိုရန်နိုင်ကကြီးညာပေးသွားပါမှာရှင်။
ဆီးရီးယားနိုင်ငံအလက်ပိုမြို့ကတဘုံနေထိန်းချုပ်ထားတဲ့ပိုင်းကိုလေကြောင်းကနေတိုက်ခိုက်တာလေစနေနေ့ကဇက်တိုက်ပြုလုပ်ခဲ့ပြီးတော့ဒီတိုက်ခိုက်မှုကြောင့်အဆောင်တွေအများအပြားပြူကျပျက်စီးသွားခဲ့ပြီး25ရောက်ထပ်မနေစနေနေ့တည်ဆုံသွားခဲ့တယ်လို့ပဋိပက္ခဆိုင်ဆီးရီးယားလူ့အခွင့်အရေးဆောင်ကြီးလေးလာရေးအဖွဲ့ကပြောလိုက်ပါတယ်။အမေရိကန်ပြည်ထောင်စုအနောက်မြောက်ဘက်ခြံဝါရှင်တန်ပြည်နယ်မှာဈေးဝယ်စင်တာတစ်ခုတွင်တနက်နေ့ပြစ်ခတ်တိုက်ခိုက်မှုကြောင့်လူ9ယောက်တည်ဆုံသွားခဲ့တယ်လို့အမေရိကန်အာဏာပိုင်တွေကပြောပါတယ်။အမေရိကန်ပြည်ထောင်စု2000ခုနှစ်စက်တင်ဘာ17ရက်ကျမ်းဖတ်တိုက်ခိုက်မှုမှာထိခိုက်နေနာခဲ့ရတဲ့မိသားစုတွေကဆော်ဒီအာရေဗျအစိုးရကိုအကြမ်းဖက်မှုကိုပံ့ပိုးပေးတယ်လို့စွပ်စွဲပြီးတရားစွဲဆိုဖို့လှုံ့ဆော်ွက်ရှိတဲ့ဥပဒေချမ်းကိုသမ္မတဘရက်အိုဘားမားကဗီဒီယိုအာဏာသုံးပြီးတော့တောက်ကြနေကပယ်ချလိုက်ပါတယ်။ပြင်သစ်နိုင်ငံနီးစ်ပြို့မှာပြီးခဲ့တဲ့ဇူလိုင်လ14ရက်နေ့ပြင်သစ်မျိုးသားနေကတိုက်ခိုက်မှုအတွင်းအသက်မသေဘဲကျန်ရစ်သူတွေနဲ့တေဆုံသွားသူတွေရဲ့မိသားစုဝင်180ကိုပိုဟမ်မင်းကြီးဖရန်စစ်ဟာဒီကနေ့စနေနေ့မှာတွေ့ဆုံသွားဖို့ရှိပါတယ်။1996ခုနှစ်ကတည်းကဩစတြေးလျနိုင်ငံကိုအဓိက UTB လူကုန်ကူးမှုလုပ်နေတဲ့အဓိကလူဖြစ်ဆွဆွဲခံထားသူတယောက်ကိုအင်ဒိုနီးရှားရဲတပ်ဖွဲ့ကဖမ်းဆီးလိုက်တယ်လို့အင်ဒိုနီးရှားနဲ့ဩစတြေးလျအစိုးရတာဝန်ရှိသူတွေကဒီကနေ့မှာကြေညာလိုက်ပါတယ်။အင်္ဂလန်ပရီးမီးယားလိဂ်ဘောလုံးပွဲမှာတော့ Manchester United နဲ့ Leicester City အသင်းတို့ကစားနေကြပြီးပထမပိုင်းပြီးတဲ့အချိန်မှာ Manchester United အသင်းက၄ဂိုးမရှိနိုင်နိုင်နေပါတယ်။ Man U အတွက်ဂိုးတွေကတော့ Chris Smalling, Juan Mata, Rashford နဲ့ Paul Pogba တို့ကအသွင်းပေးထားတာဖြစ်ပါတယ်ခင်ဗျာ
။သတင်းချင်းချုပ်ကိုကိုရနိုင်ကကြေညာပေးခဲ့တာပါ။ဒီမနက်အစီအစဉ်ထုတ်လွှင့်မှုကတော့မဆုမွင်ဖြစ်ပြီးတော့ Engineer ကတော့ Voidex ဆိုညက်ဖြစ်ပါတယ်။ကျွန်မအီတန်စမရှင်။ VOA American တန်ညပတ်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9:00-10:00အထိ line တိုမီတာ24-25-51တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ပါတယ်။ညပိုင်းအစီအစဉ်တွေမှာတော့တိုက်ရိုက်လေလိုင်းအစီအစဉ်ကိုလည်းနားဆင်ကြရမှာပါ။ VOA ကိုနားဆင်သူအားလုံးကိုအထူးပဲကျေးဇူးတင်ရှိပါတယ်။သောတာရှင်ပေါ့ကျမ်းမာရှင်လန်းကြပါစီရှင်။
This program has come to you from the Voice of America,
Washington.